တိတ်ကိုအောက်မေ့၍အနာဂတ်သို့မျှော်ကြည့်ယခုနှစ်မြတွင်နှစ်စဉ်နောက်ဆုံးနေ့ရက်ဖြစ်သည့်ဒီဇင်ဘာလ31ရက်နေ့ည9နာရီအချိန်တွင်နှွေးထွေးသောအတန်တစ်ခုသည်ရုံမြင့်တန်ကြားနှင့်အွန်လိုင်းမှတဆင့်ဘေကျင်းမှတကဘာလုံးသို့ပြန်လွှင့်သွားပါသည်ဤဒီမှာတရုတ်နိုင်ငံတော်သမ္မတရှီကြီးဖင်ပြောကြားသည့်နှစ်သစ်ဆူတောင်းစကားဖြစ်ပါသည်နှစ်တစ်နေ့အဟောင်းကိုနှုတ်ဆက်ပြီးအသစ်ကိုကြိုသည့်အချိန်ရောက်ရှိလာပြန်ပါပြီ2023ခုနှစ်ကိုကျွန်တော်တို့မြည်တို့ပြန်လည်အောင်းမေ့ရမည်နီ2024ခုနှစ်ကိုမြည်တို့ကြိုဆိုရမည်နီယခုလာတို့မင်္ဂလာမဂ္ဂဇင်းတွင်ကျွန်တော်တို့သည်2024ခုနှစ်နှစ်တစ်ကူစူတောင်းစကားထဲမှစာကြောင်းအချို့ကိုရွေးချယ်ကောက်နှုတ်ပြီးနှွေးထွေး၍ပြတ်သားသောအတန်တွေတွင်ကျွန်တော်တို့နှင့်အတူအတိတ်ကိုအောင်းမေ့ရှေးရီးကိုမျှော်ကြည့်ကြပါမည်တနစ်စာအနှစ်ချုပ်တစ်ခုနှွေးထွေးသောဘဝအငွေ့အသက်များပြန်လည်နှိုးထလာသည့်ပြေးလွှားနေရသည့်အမှန်များသည်လူသားတို့၏တာယာလပ်ပအေးချမ်းမှုအပေါ်လိုလားခြင်းကိုပေါ်လွင်နေစေပြီးတကြွမှုအပြည့်ရှိသောတလူလူတက်နေသောတရုတ်နိုင်ငံကိုဖော်ပြနေခြင်းလည်းဖြစ်ပါသည်။နှစ်သစ်စီမံချက်တစ်ခုကျွန်တော်တို့၏ရည်မှန်းချက်သည်လွန်စွာခန်းနားထဲဝါပြီးလွန်စွာလေးရိုးစင်ပါသည်။အချုပ်အားဖြင့်ပြောရရင်ပြည်သူများကိုပုံမကောင်းမွန်သောဘဝရရှိစေရန်ဖြစ်ပါသည်။တရုတ်နိုင်ငံသောသမ္မတရှီကျင်းဖင်2024ခုနှစ်နှစ်သစ်ဆုတောင်းစကားမှကောက်နှုတ်ချက်